ွတ်တော်အမတ်တွေနဲ့ဒီကနေ့စတင်လိုက်တဲ့ပြည်သူ့လွှတ်တော်မှာတော့ဥပဒေပြုရေးဆိုင်ရာကိစ္စတွေကိုအရင်ကထက်ပိုပြီးထိထိရရလှုပ်ဆောင်နိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်လာနေပါတယ်။လွှတ်တော်နေရာစလုံးကိုကြီးစိုးပြီးအစိုးရတက်လဲဖွဲ့စည်းဖို့ရှိနေတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအမတ်တွေရောတိုင်းရင်းသားပါတီတချို့ကလွှတ်တော်ကိုယ်စားလှယ်တွေကပါသမထအသည့်ဖြစ်ဒေါ်ဆန်းစုကြည်ကိုလိုလားချက်ကိုလည်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေရဲ့မျှော်လင့်ချက်လိုလားချက်တွေကိုမတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲမှာရွေးကောက်တင်မြောက်ခံရသူတွေနဲ့ဒီကနေ့စတင်လိုက်တဲ့ပြည်သူ့လွှတ်တော်မှာတော့ပင်နီဝတ်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ကိုယ်စားလှယ်တွေကလွှတ်တော်အစည်းအဝေးခန်းမကြီးရဲ့သုံးပုံနှစ်ပုံကိုနေရာယူထားပြီးတစ်ဖက်မှာတော့အစိမ်းရောင်တပ်မတော်ယူနီဖောင်းအစ်စ်တွေဝတ်ထားတဲ့ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်လိုက်တဲ့တပ်မတော်သားကိုယ်စားလှယ်တွေနေရာယူထားကြပါတယ်လွှတ်တော်ခင်းချင်းတဲ့မှာလွှတ်တော်အမတ်တွေရောဒီကနေ့သတင်းထောက်တွေကြားမှာပါတမရဘသူဖြစ်လာမလဲဆိုတာကအကြီးအကျယ်ဆုံးမေးခွန်းဖြစ်ခဲ့ပါတယ်။တမရကရေးဆွဲထားတဲ့2008ခုနှစ်အခြေခံဥပဒေအရတမရဖြစ်ခွင့်ကန့်သက်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုအစိုးရအဖွဲ့ကဦးစီးစေခြင်းနဲ့အမျိုးသားယဉ်ကျေးစီရေးအတွက်ပို့ပြီးအကျိုးရှိလာစေမယ်လို့မျှော်လင့်နေသူကတော့လီစုအမျိုးသားတွတ်တက်ရေးပါတီရဲ့ရွေးကောက်ခံပြည်သူ့လွတ်တော်အမတ်ဦးလာမာလေးဖြစ်ပါတယ
်။ကျွန်တော်တို့ဒီဒီမိုကရေစီဒီဒီမိုကရေစီဘက်တော်သားပြောင်းပေါ်တော့ကျွန်တော်တို့ NLD ပါတီနဲ့လည်းအဆင်ပြေမဲ့သမရပြီးတော့ကျွန်တော်တို့ဒီအဓိကတော့ဒီစစ်တပ်နဲ့အဆင်ပြေတဲ့ဒီသမရကိုဒီနှစ်ခုစလုံးနဲ့အဆင်ပြေတဲ့သမရဖြစ်စေချင်တယ်ကျွန်တော်ဒါကျွန်တော်ခန္ဓာအရပြောမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြောမှဆိုရင်တော့ဒေါ်စုကိုသမရဖြစ်နိုင်တာအကောင်းဆုံးပါပဲကျွန်တော်တို့လည်းကျွန်တော်ရဲ့ကိုယ်တိုင်ပေါ်တော့ကျွန်တော် personal ကျွန်တော်ကိုယ်တိုင်တော့ဒေါ်စုကိုသဘောကျတယ်
NLD လွှတ်တော်အမတ်တွေကြားမှာတော့သမရဖြစ်တဲ့သူဟာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်သာဖြစ်တယ်လို့ယုံကြည်ထားကြတာပါပြည်သူလွှတ်တော်အမတ်ဒေါ်သက်သက်ခိုင်ကအခုလိုပြောပါတယ
် This is the people's wish and then this
ဒါကပြည်သူဆန္ဒပါနောက်သူမသာနိုင်ငံတော်သမရအဖြစ်အသင့်လျော်ဆုံးဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်အခုပြောင်းကာလအကဲဆက်မှုကြောင့်ဆိုပြီးအစိုးရဖွဲ့စည်းမဲ့ NLD ကအစိုးရအဖွဲ့နောက်သမရရထားချက်ကိုအခုချိန်ထိထုတ်ဖော်မပြောဆိုနိုင်သေးပါဘူးဒီအချိန်မှာပဲတမရဖြစ်လာနိုင်တယ်လို့ခံမှန်ပြောဆိုချက်တွေကြဲကြဲပြန့်ပြန့်ရှိနေပြီးဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးကိုဧည့်သည်တော်အဖြစ်တက်ရောက်လာတဲ့ဦးထင်ကျော်ကိုလည်းသတင်းထောက်တွေကအလွတ်မပြီးခဲ့ကြပါဘူ
း။အမဟုတ်ဘူးအကားဒါအရင်နဲ့အမေဒါပြောလို့မဖြစ်ပါဘူ
း။ဆယ်စုနှစ်တည်းနဲ့ချီပြီးဖြစ်နေမှုတွေကြားကရက်တီလာခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအခုလိုလွှတ်တော်ကိုကြီးစိုးလာမယ်ဆိုတာဟာလည်းမယုံကြည်နိုင်စရာဖြစ်နေသေးပဲလို့NLD ရဲ့ကိုယ်စားလှယ်ဥက္ကဋ္ဌမြင့်ကပြောပါလေ
။အစိတ်ခံစားချက်တော့ကျွန်တော်ကတကယ်အိမ်မက်လိုပဲပေါ့ဗျာ။ကျွန်တော်တို့အစွတ်ဖြစ်လာမယ်လို့ဘယ်သူမှမထင်ကြဘူး။တိုင်းပြည်သားလည်းမထင်ဘူး။အခုကတော့ကျွန်တော်တက်လာတဲ့အတွက်ကဘာကြီးပါဗမာပြည်ကြီးပါမကောက်ကဘာကြီးပါတိတ်နေတုံနေပါလို့ကျွန်တော်ထင်ပါတယ်
။ဒါပြင်ရင်ကအငိမ့်စားတက်မတော်သားတွေအများစုကြီးစိုးခဲ့တဲ့ပထမအကြိမ်လွှတ်တော်ထက်အခုရွေးကောက်ခံလွှတ်တော်အမတ်တွေနဲ့စတင်မဲ့ဒုတိယအကြိမ်ပြည်သူလွှတ်တော်ကဥပဒေပြုရေးကိုပိုပြီးထိထိရောက်ရောက်လုပ်နိုင်ဖို့ကိုလည်း NLD ရဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်ဦးနေမျိုးထက်ကမျှော်လင့်နေပါတယ
် We are new this parliament is I think better than
အခုလွှတ်တော်ကအရင်လွှတ်တော်ထက်ပိုပြီးသားလိုမယ်ပိုပြီးအလုံးလုံးနိုင်မယ်အကောင်းဆုံးတွေကိုဖော်ဆောင်နိုင်ပါမယ်လို့ဦးနေမျိုးထက်ပြောသွားတာဖြစ်ပါတယ်လွတ်တော်အခင်းချင်းကပိုပြီးလောက်ကင်ခွင့်ရမယ်လို့မျှော်လင့်နေကြသူတွေထဲမှာ NLD ကိုယ်စားလှယ်တွေတင်မဟုတ်ပါဘူး။တိုင်းသားပါတီတွေကကိုယ်စားလှယ်တွေမှာလည်းဒီမျှော်လင့်ချက်ရှိနေပါတယ်။တိုင်းသားကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်နန်းမိုးကအခုလိုပြောသွားပါတယ
်။အရင်ကျင်တတ်တယ်ကိုကိုယုံကြည်မှုအပြည့်ရှိရဲ့။ဘာဖြစ်လို့လဲဆိုတော့ဟိုအိတ်သက်တဲ့လည်းဖြစ်တယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ကိုလူမျိုးကိုဒေတာအတွက်တကယ်ပဲကိုရီမန်းချက်ရီမန်းထားတဲ့အကြောင်းအရာတွေကိုတကယ်လုံနိုင်ပြီ။ကိုစတဲ့လောက်ဆောင်နိုင်ပြီဆိုတော့အတွက်ကြောင့်တကယ်ပဲအချိန်နဲ့တယ်ပေါ့
ဖေဖော်ဝါရီလတရနေ့တနင်္လာနေ့မှာပြည်သူ့လွှတ်တော်ကိုစတင်လိုက်ပြီးလွှတ်တော်ဥက္ကဋ္ဌသစ်တွေကိုတင်မြှောက်ခဲ့ကြပါတယ်အရင်လွှတ်တော်ဟောင်းရဲ့ဥက္ကဋ္ဌသူရဦးရွှေမန်းကလည်းသူ့ရဲ့လွှတ်တော်ဥက္ကဋ္ဌအခန်းနဲ့လွှတ်တော်ဆိုင်ရာဆက်ရွက်စရန်းတွေကိုလွှတ်တော်သည်ရဲ့ဥက္ကဋ္ဌဦးဝင်းမြင့်ကိုတရားဝင်လွှဲပြောင်းပေးခဲ့ပါတယ်ပြည်သူ့လွှတ်တော်စတင်ဖွင့်လှစ်တဲ့အခမ်းအနားနဲ့လွှတ်တော်အမတ်တွေချမ်းချိန်ပွဲကိုတော့အရင်လွှတ်တော်အမဟောင်းနေNLD ပါတီကခေါင်းဆောင်မှုပိုင်းနဲ့ဖိတ်ကြားထားသူတွေနိုင်ငံသားတန်တမန်တွေတက်ရောက်ခဲ့ကြပြီးလက်ရှိအစိုးရဘက်ကတော့တက်ရောက်လာတာမတွေ့ရပါဘူးရှင်